အမေရိကန်ပြည်ထောင်စုရဲ့စီးရီးယားဆိုင်ရာမူဝါဒနဲ့ IS တို့ကိုတိုက်ခိုက်နေကြတဲ့ Syrian Cut ပြည်သူစစ်တွေကိုထောက်ခံအားပေးနေတဲ့အတွက်တူရကီသမ္မတကအပြင်းထန်ဝေဖန်တိုက်ခိုက်လိုက်ပါတယ်။အဲ့ဒီပြည်သူစစ်တွေဟာတူရကီနိုင်ငံအတွင်းကခတ်တောင်းချမ်းသူတွေကိုပံ့ပိုးနေသူတွေဖြစ်တယ်လို့လည်းစွပ်စွဲထားတာပါ။ဒီအရေးကြောင့် NATO အဖွဲ့ဝင်နှစ်နိုင်ငံဖြစ်တဲ့ American နဲ့တူရကီတို့ရဲ့ဆက်ဆံရေးယိုယွင်းစရာဖြစ်လာပါတယ်။ VOA သတင်းတောက် Doran Jones Istanbul ကနေပေးပို့ထားတဲ့သတင်းလွှာကိုဥကျော်ဆန်သားကပြောပြပေးပါမယ်ရှင်
။တူရကီသမ္မတအာဒိုဝန်ဟာပါတီဝင်အရာရှိတွေကိုစောက်ကြံတွေကမိန့်ခွန်းပြောကြရင်အမေရိကန်ရဲ့စီးရီးယားဆိုင်ရာမူဝါဒကိုပြင်းပြင်းထန်ထန်ထိုးနှက်တိုက်ခိုက်လိုက်ပါတယ်။စီးရီးယားမှာအမေရိကန်တွေဘာကြောင့်ပါဝင်ဆွတ်ဖက်နေသလဲလို့ပုံမှန်လင်းလင်းမိန့်ခွန်းထုတ်လိုက်ပါတယ
်။ It is 12,000 kilometre uzaklıktan acaba Suriye'ye niçin geliyorsunuz bu soru sormaz.
American Bidang Su Soya ဟာဒရိုနဲ့ကီလိုမီတာ12,000ဝေးတဲ့နိုင်ငံတစ်ခုမှာဘာကြောင့်လာရောက်ပတ်သက်နေရလဲဒီမေးခွန်းကိုဒေတာရင်းလူများပြားမေးကြပါတယ်အခုကျွန်တော်တို့ကမေးပြစီ
ဒါပြင်အမေရိကန်တို့ဟာသူတို့ရဲ့တာဝန်ယူမှုတွေကတိတွေကိုဖောက်ဖျက်တဲ့သူ့ပေါ်လှည့်စားဖို့ကြိုးပမ်းနေတယ်လို့လည်းဆိုပါတယ်အမေရိကန်အစိုးရအနေနဲ့ IS တွေကိုတိုက်ခိုက်ရမှာ PYD ခေါ်ဆီးရနိုင်ငံတွေက cuts တွေကိုလက်နက်ထောက်ပံ့နေတဲ့အတွက်တူရကီနဲ့ဆက်ဆံရေးအဖူးအထစ်ဖြစ်လာနေတာပါ PYD တွေဟာတူရကီနိုင်ငံတွေက cuts တောင်းရန်သူတွေနဲ့ဆက်ဆံနေတယ်လို့လည်းသူကဆိုဆွဲထားပါတယ်ဒီအငင်းပေါင်းဖို့ကြောင့်ယုံကြည်မှုကင်းမဲ့မှုကဘယ်အဆင့်ထိရောက်ရောက်သွားသလဲဆိုရင်အမေရိကန်ပြည်ထောင်စုဟာ IS2C ကိုငွေသားအများအများပေးပို့နေတဲ့လို့တောင်သမ္မတအာဒဝန်ကစွပ်စွဲလာတဲ့အထိပါပဲ
။ DAEŞ'la mücadele başlık bu. Peki DAEŞ'la mücadele dediniz de ne yapıyor?
IS တွေကိုလက်နက်တပ်ဆင်ပေးသူတွေဟာအကြမ်းဖက်အဖွဲ့ကိုတိုက်ခိုက်နေတယ်ဆိုတဲ့သူတွေပဲဖြစ်ပါတယ
်။ IS တို့ဘော်ဆင်နွှဲတဲ့ထိုးစစ်တွေကိုအမေရိကန်ကကဖျက်ရဖျက်လုနှောက်ယှက်တဲ့ရစက်ကြံကြုတ်တဲ့အကြံဖက်သမားတွေကိုဖန်တီးတဲ့သူဟာ PYD cut တောင်းရမှုကိုလည်းပဲဖန်တီးပေးထားတယ်လို့လည်းအဒိုဝန်ကဆက်ပြောပါတယ်။တူရကီအစိုးရကိုထောက်ခံတဲ့မီဒီယာတွေမှာတော့ IS တွေရဲ့နောက်မှာအမေရိကန်အစိုးရရှိနေတယ်လို့ထပ်ကတည်းကဆွဆွဲနေတာပါ။ဝိုင်းပိတ်မိထားပြီးဖြစ်တဲ့ရကန်မျိုးက IS တိုက်ခိုက်ရေးသမားယာပေါင်းများစွာကိုသူတို့မိသားစုနဲ့အတူထွက်ခွာနိုင်အောင် Syria cut ပြည်သူစစ်တွေနဲ့ American တပ်ဖွဲ့တွေကခွင့်ပြုလိုက်တဲ့အတွက်လည်းဒီလိုတွေးဆစရာတွေပိုအကောင်လာတာဖြစ်ပါတယ်။နိုင်ငံတော်ဆက်ဆံရေးပါမခဟူဆေးင်းဘက်ရှိကတော့အမေရိကန်ပေါ်တူရကီသဘောထားပုံမူတင်းမာလာတာဟာအကျိုးဆက်တွေရှိလာနိုင်တယ်လို့သတိပေးထားပါတယ်
။ The Americans will increase their pressure on Turkish government. I can see this. But how far President
American ဟာတူရကီအစိုးရအပေါ်ဖိအားပိုပေးလာလိမ့်မယ်ဆိုတာတွေ့နေရပါတယ်။ဒါပေမဲ့သမ္မတအာဒဝန်ကဒါကိုဘယ်အတိုင်းအတာအထိတုံ့ပြန်နိုင်မလဲဆိုတာတော့မေးစရာပါပဲ။
တူရကီနေဇက်ကဆီးရီးယားနယ်မြေအဖရင်မှာရှိနေတဲ့ဆီးရီးယားကတ်တပ်ဖွဲ့တွေဖယ်ရှားပြီးတောက်ကြနေမှာသမ္မတအာဒဝန်ကထပ်မံတောင်းဆိုလိုက်တဲ့အတွက်လဲတူရကီအမေရိကန်နှစ်နိုင်ငံဆက်ဆံရေးပုံမတင်းမာလာနိုင်ပါတယ်အဖရင်ကိုထိုးစစ်ဆင်မဲ့လို့လဲအာဒဝန်ကမကြာခဏသတိပေးနေတာပါဒါပေမဲ့ဒီလိုထိုးစစ်ဆင်မဲ့ဆိုရင်ရုရှားရဲ့သဘောတူညီချက်လိုအပ်လိမ့်မယ်လို့သုံးသပ်သူတွေကဆိုကြပါတယ်ရုရှားစစ်တပ်တွေလည်းအဲ့ဒီမှာရှိနေပါတယ်သမ္မတအဒိုဝန်ကတော့ဒီကိစ္စကိုသူဟာရုရှားသမ္မတဗလာဒီမာပူတင်နဲ့ဖုန်းဆက်စကားပြောပြပါပြီတဲ့အကျိုးရှိရဲ့ဆွေးနွေးမှုဖြစ်တယ်လို့ဆိုပါတယ်။အဲနောက်ပတ်ကျရင်သမ္မတအဒိုဝန်ရုရှားသမ္မတပူတင်နဲ့အီရန်သမ္မတတို့ဟာထိပ်ပြီးဆုံးဦးစီးရီးယားအရေးကိုဆွေးနွေးကြဖို့ဆင်နေပါတယ်။ပြီးခဲ့တဲ့နှစ်ကဒီသုံးနိုင်ငံဆက်ဆံရေးစီးစီးသာသာတိုးတက်ကောင်းမွန်လာတာဟာတူရကီရဲ့ NATO မဟာမိတ်နိုင်ငံတွေအတွက်စိုးရင်ရာကြီးပါ။ဒါ့အပြင် NATO စီးရီးလက်ကျင့်မှုတွေကနေတူရကီတပ်ဖွဲ့တွေနှုတ်ထွက်မယ်လို့လည်းသမ္မတအဒိုဝန်ကကြေညာလိုက်ပါသေးတယ်။စီးလိကျင်းရမှာပါဝင်တဲ့တခြားနိုင်ငံစစ်သားတွေဟာသူနဲ့တူရကီနိုင်ငံကိုတည်ထောင်ခဲ့သူမူစတာဖာကီမာအတ္တတုတ်ကိုမလေးမစားလုတဲ့အတွက်တုံ့ပြန်တာဖြစ်တယ်လို့ဆိုပါတယ်။ဒါမျိုးလုပ်ရင်တော့မဟာမိတ်ဆိုတာစီးရောမှာမဟုတ်ဘူးလို့လည်းသတိပေးလိုက်ကြပါခင်ဗျာ
။ဦးကျော်စန်သားပြောပြသွားတာပါရှင်။